မဂန်ပြည်အောင်စုမီနီယာပလစ်မြို့မှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုတွင်တယောက်သေဆုံးပြီးတော့11ယောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကဒီနေ့ပြောလိုက်ပါတယ်။ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက် Facebook လူမှုကွန်ရက်မှာတက်လာတဲ့ဗီဒီယိုတွေနဲ့ဓာတ်ပုံတွေမှာတော့တနက်ကြီးစံထိမှန်ခဲ့တဲ့သူတွေမြေကြီးပေါ်မှာလဲကျနေပြီးလူတွေကအဲ့လူတွေကိုအကူအညီပေးနေတာနောက်ပြီးကြီးစံထိမှန်ပြီးတော့ဗရင်းပေါက်တွေကွဲနေတဲ့အဆောက်အုံတွေကိုလည်းတွေ့ခဲ့ရပါတယ်။ဘာကြောင့်အခုလိုပစ်ခတ်မှုဖြစ်ပွားခဲ့တယ်ဆိုတာကိုမသိရသေးပဲဒီကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးထားတာတယောက်မှမရှိသေးဘူးလို့ဆိုပါတယ်သောပိုင်းတုန်းကတော့လူ10ယောက်တနက်ကြီးစံထိမှန်ခဲ့ပြီးဆေးရုံတင်ထားပြီးတော့ဒဏ်ရာရပြင်းထန်မှုအတိမ်နဲ့ကအမျိုးမျိုးဖြစ်တယ်ဆိုပြီးတော့ရဲတပ်ဖွဲ့က Twitter ကနေပြောထားပါတယ်။ဒါပြင်လူတွေအနေနဲ့ Minneapolis မြို့အပေါ်ပိုင်းကိုမသွားဖို့ကိုလည်းတတိပေးထားပါတယ်။ Minneapolis မြို့မှာမကြသေးခင်ကလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားစဉ်တည်ဆုံသွားခဲ့တာကြောင့်စွမ်းနာပြပွဲတွေဖြစ်ပွားခဲ့ပြီးအဲ့ဒီကနေတဆင့် American နိုင်ငံတဝမ်းမှာရောကမ္ဘာတဝမ်းမှာပါလူမျိုးရေးခွဲခြားမှုကိုစတင်တဲ့လူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့တောင်းဆိုတဲ့Black Lives Matter လှုပ်ရှားမှုတွေလည်းပေါ်ပေါက်ခဲ့တာဖြစ်ပါတယ်ခင်ဗျာ